အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့အနုပြုအသက်တာအတုဇာကဏ္ဍကနေပြီးတော့ကြိုးစို့နှုတ်ခွန်းဆက်တာပါတယ်ကျွန်တော်ကတော့နုပြုအသက်တာအတုဇာကဏ္ဍရဲ့အစီအစဉ်တင်ဆက်သူတေဇာဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြုအသက်တာအတုဇာကဏ္ဍဆိုတာလူငယ်လူရွယ်တွေရဲ့ဘဝအသက်တာမှာအတုယူစရာကောင်းတဲ့အကြောင်းအရာလေးတွေစဉ်းစားတွေးတောဆင်ခြင်တင့်တဲ့အကြောင်းအရာလေးတွေကိုစူးစမ်းပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးဖြစ်ပါတယ်ဒါကြောင့်မလို့နားထောင်နေကြတဲ့နားဆင်သူပရိသတ်များအားလုံးကိုလည်းပဲထူးပဲကျေးဇူးတင်ပါတယ်အခုတော့ကျွန်တော်တို့ရဲ့နုပြုတ္တတာအတုဇာကဏ္ဍမှာလူငယ်လူရွယ်တွေရဲ့ဘဝမှာမိမိတို့ရဲ့ဘဝကိုမိမိတို့ဘလို့ပြထမ်းချက်မျိုးနဲ့ဘဝတတာခီကိုရှောက်လန်းတင်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောဆိုနေကြပါတယ်ပြီးခဲ့တဲ့အပတ်များကလည်းလူတွေကလူငယ်တွေပေါ့နော်အထူးသဖြင့်မိမိတို့ရဲ့ဘဝမှာပြထမ်းမှုရှိတင်တယ်မိမိတို့ရဲ့ဘဝမှာပြထမ်းမှုမရှိရင်လူများတွေကလာပြီးတော့လူငယ်တွေရဲ့ဘဝကိုပြထမ်းမယ်ဆိုတဲ့စကားနဲ့ကျွန်တော်တို့ဒီပြထမ်းတဲ့အကြောင်းတွေကိုကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်။နောက်ပြီးတော့ကျွန်တော်ခီးသွိုင်းနဲ့တွေ့ခဲ့တဲ့လူငယ်လေးတယောက်ရဲ့ဘဝတတအကြောင်းဂျပန်နိုင်ငံမှာဆူနာမီငလင်နံကြောင့်ဖြစ်ပေါ်လာတဲ့နျူကလ িয়ার ဓာတ်ပေါင်းပုံကြီးနဲ့ပတ်သက်ပြီးတော့မိမိတို့ရဲ့ဘဝကိုအဆိုးဆုံးပြထမ်းပြီးတော့အသက်ရှင်ခဲ့တဲ့ဖူကူရှိမာသူရဲကောင်းအယောက်90အကြောင်းတွေကျွန်တော်တို့ပြောကြပြီးဖြစ်ပါတယ်။ဆိုတော့ဒီတစ်ပတ်မှာလည်းပဲမိမိရဲ့ဘဝကိုမိမိပြထမ်းပြီးတော့လောကမှာရှိတဲ့လူသားတွေအတွက်ကဲတင်ချင်းလန်းကိုပြသွားခဲ့တဲ့လူတယောက်ရဲ့အကြောင်းကိုကျွန်တော်ဆက်လက်ပြီးတော့ဖော်ပြပေးလိုပါတယ်လွန်ခဲ့တဲ့အနှစ်2000လောက်ကကမ္ဘာရဲ့အရှေ့အလယ်ပိုင်းအစ္စရေးလို့ခေါ်တဲ့နိုင်ငံလေးမှာအသက်ရှင်ခဲ့တဲ့လူတစ်ယောက်ဖြစ်ပါတယ်သူ့ရဲ့နာမည်ကတော့ယေရှုလို့အမည်ရပါတယ်သူဟာသူ့ရဲ့ငယ်ရွယ်တဲ့ဘဝအသက်တာမှာပဲမိမိကိုယ်ကိုမိမိဒီလိုဖြစ်ပါတယ်လို့ပြထမ်းပြီးတဲ့ခါမှာအဲ့ဒီလမ်းခီးကိုရှောက်လန်းခဲ့တဲ့သူတစ်ယောက်လည်းဖြစ်ပါတယ်ယေရှုဟာငယ်ရွယ်စဉ်အချိန်ကာလတုန်းကလူများသူငါကလေးတွေလိုပဲမိဘတွေနဲ့အတူတူပျော်ပျော်ရွှင်ရွှင်နဲ့မိဘတွေအုပ်ထိန်မှုနဲ့အဲ့ဒီအချိန်ကာလဒီအစ္စရေးလူမျိုးတွေရဲ့ကျင်းဝတ်တွေဓလေ့ထုံးစံတွေနဲ့မိသားစုပုံစံတွေနဲ့ရိုးရိုးရှင်းရှင်းလေးပဲကိုကလေးဘွားကိုဖျက်ဆီးပြီးကြီးထွားလာတဲ့လူငယ်လေးတယောက်ဖြစ်ပါတယ်။သူဖခင်ကလက်သမားအတတ်ပညာနဲ့အသက်မွေးဝမ်းကြောင်းလုပ်နေတဲ့သူတယောက်ဖြစ်တယ်။ဒါကြောင့်မလို့ယေရှုဟာငယ်စဉ်ကလေးဘွားတွေကသူ့ရဲ့ဖခင်ရဲ့ဒီလက်သမားလုပ်ငန်းမှာပါဝင်ပြီးတော့ကူညီခဲ့တယ်။ပြီးတော့ဖခင်ကလည်းတားကြီးဖြစ်တဲ့ယေရှုကိုသူ့ရဲ့လက်သမားပညာတွေလက်ဆင့်ကမ်းပြီးတော့တင် जा ပေးရင်းနဲ့သူ့ဘဝတက်တာကြီးပြင်းလာပါတယ်။အဲ့ဒီလိုကြီးပြင်းလာရင်နဲ့သူ့ရဲ့အသက်30ရောက်တဲ့အချိန်မှာသူဟာအစ္စရေးနိုင်ငံမှာလှည့်လည်ပြီးတော့တရားဟောပြောမှုတွေကိုပြုလုပ်ခဲ့ပါတယ်။အင်မတန်မှရိုးရှင်းတဲ့ဣသေလနိုင်ငံရဲ့လူလက်တန်းစားမိသားစုကမွေးဖွားလာခဲ့တဲ့လူတစ်ယောက်ကဘာဖြစ်လို့များမြင့်မြတ်တဲ့ဒီဘာသာရေးပုဂ္ဂိုလ်ကြီးများလုပ်ရမယ့်အလုပ်ကိုလုပ်နေရလဲဆိုပြီးတော့ဣသေလတိုင်းပြည်တစ်ပြည်လုံးကအင်မတန်မှကိုအံ့ဩမှုဖြစ်ခဲ့ပါတယ်။ဣသေလနိုင်ငံမှာဆိုလို့ရှိရင်လူတန်းစားတွေကအမျိုးမျိုးကွဲနေတဲ့အချိန်ကာလဖြစ်ပါတယ်။တရားဒေသနာဆုံးမဩဝါဒပေးမှုပြုရမယ့်သူဟာဘာသာရေးဆိုင်ရာမှာအင်မတန်ကြည်ကျဲမြင့်မြတ်တဲ့ပုံကိုကြီးများပဲဖြစ်တယ်။ဒီပုံကိုကြီးရဲ့အဆုံးအမဒီပုံကိုကြီးရဲ့ပြောစကားဒီပုံကိုကြီးရဲ့တွင်တင်ချက်တာလဲမှန်ကန်နေနော်လေးစားကြည်ညိုစရာကောင်းတယ်လို့ဆုံးဖြတ်နားလဲသဘောပေါက်ထားတဲ့အချိန်ကာလပဲဖြစ်တယ်။အဲ့ဒီလိုအချိန်ကာလမှာယေရှုဟာဒီဣသေလတိုင်းနိုင်ငံမှာလက်ပတ်ပြီးတဲ့အခါမှာသူဟာတရားဒေသနာတွေကိုဟောကြားတယ်လူတွေကိုတွင်တင်ဆုံးမမှုတွေပြုခဲ့တယ်။ဆိုတော့တိုင်းသူပြည်သားတွေအင်မတန်မှအံ့ဩခဲ့တယ်။ဘလို့လဲသူ့ရဲ့အဖေကလက်သမားတယောက်မဟုတ်ဘူးလား။သူတို့ကလူလက်တန်းစားမိသားစုဝင်တွေပဲမဟုတ်ဘူးလား။ဘာကြောင့်သူဟာတိုင်းပြည်အရေးအကိုလှည့်လည်ပြီးတော့တွင်တင်ဆုံးမမှုတွေပြုနေရတာလဲလို့အံ့ဩခဲ့ပါတယ်။နောက်တစ်ချက်ကတော့အဲ့ဒီအချိန်အဲ့ဒီကာလမှာလူတွေကိုတွင်တင်ဆုံးမမှုတွေပြုမယ်ဆိုလို့ရှင်တော့လမ်းပေါ်မှာပြုလာအင်မတန်မှကိုနှိမ့်ကြပြီးတော့ရုံညံ့လှပါတယ်။အင်မတန်မှအဖိုးတန်တဲ့ဘုရားသခင်နဲ့ဆက်ဆိုင်တဲ့အကြောင်းတရားတွေကိုပြောကြားတွင်တင်မယ်ဆိုလို့ရှင်ဖရားကြောင်းကြီးလိုမျိုးအင်မတန်တင့်တယ်လှပတဲ့တန်ရှင်းတဲ့နေရာမှာပြောတာပို့ပြီးတော့ပနာရပါတယ်တင့်တယ်ပါတယ်လို့လူတွေတတ်မှတ်တဲ့အချိန်ခါလာမှာဖြစ်ပါတယ်အဲ့ဒီလိုအချိန်ခါလာမျိုးမှာယေရှုဟာတိုင်းပြည်အနှံပြောက်လှည့်လည်ပြီးကသူ့ရဲ့တရားဓမ္မတွေတွင်တင်ဆုံးမခဲ့ပါတယ်ယေရှုကတိုင်းပြည်အရေးချက်ကိုလှည့်လည်ပြီးတော့သူပြောခဲ့တဲ့သူဆုံးမတွင်တင်ခဲ့တဲ့အကြောင်းအရာလေးတွေကိုကျွန်တော်ပြန်ပြီးတော့ကောင်းထုတ်ဖော်ပြခြင်းပါတယ်ငါသည်လမ်းခီးဖြစ်တမန်တရားလည်းဖြစ်အသက်လည်းဖြစ်ငါ့ကိုယုံကြည်သောသူသည်တေလွန်တော်လည်းရှင်လိမ့်မည်အဲ့ဒီလိုမျိုးတွင်တင်ဆုံးမမှုစကားများကိုယေရှုဟာပြောကြားခဲ့ပါတယ်များစွာသောလူတွေက ယေရှုရဲ့တုန်သင်ဆုံးမမှုကိုနားထောင်ပြီးတဲ့အခါမှာနားမလည်နိုင်ပြီးတော့မခံမရနိုင်ဖြစ်ခဲ့ကြပါတယ်။ငါသည်တမာတရားဖြစ်လမ်းခရီးဖြစ်အသက်ဖြစ်ငါသည်ဖျားသခင်ထံတော်ဘာကလာတဲ့သားဖြစ်တယ်။ငါသည်တင်တို့ကိုလွတ်မြောက်ခြင်းကယ်တင်ခြင်းပေးနိုင်တယ်လို့ပြောတဲ့စကားတွေပေါ်မှာနားမလည်နိုင်အောင်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ယေရှုကတော့သူ့ရဲ့တုန်သင်ဆုံးမခြင်းတွေကိုတိုင်းပြည်အနှံပြားမှာဆက်လက်ပြီးတော့ပြုလုပ်ခဲ့ပါတယ်။အဲဒီလိုသွားလာရင်လည်းငါကဒီလောကတွေကိုဆင်းကြွလာတာပြင်းများတဲ့လောကလူသားတွေကိုကယ်တင်ဖို့ဖြစ်တယ်။ငါကအသေးခံရမယ်။သုံးရက်မြောက်တဲ့နေ့မှာတည်ခြင်းကနေရှင်ပြန်ထမြောက်ပြီးတော့အောင်မြင်ခြင်းအခွင့်နဲ့မင်းတို့လူသားတွေကိုလွတ်မြောက်ခြင်းပေးမယ်လို့သခင်ရှုပြောခဲ့တဲ့စကားတွေကိုနားမလည်နိုင်အောင်ဖြစ်ခဲ့ရပါတယ်။အဲ့တော့လူသားတွေကစဉ်းစားတယ်။ယေရှုရဲ့နောက်တော်လိုက်တပည့်တော်တွေကလည်းစဉ်းစားတယ်။အသေးခံမယ်ဆိုတာဘာလဲ။ပြန်ပြီးတော့တရားကနေပြီးတော့တခါရှင်ဦးမယ်ဆိုတာလေဘလို့ကြောက်မလဲအဲ့ဒီလိုရှင်ပြီးတော့အဲ့ဒီရဲ့ရှင်ပြန်ခြင်းကငါတို့ကိုကယ်တင်ခြင်းလွတ်မြောက်ခြင်းကိုပေးမယ်ဆိုတာဘာလဲဆိုတာသူတို့တွေစဉ်းစားမရနားမလဲဖြစ်ခဲ့ရပါတယ်အဲ့ဒီလိုနဲ့တနေ့မှာတော့ယေရှုကိုစစ်ဘက်အရာရှိကြီးများယောမဧကရိရဲ့စစ်သားများကဖမ်းဆီးခေါ်ဆောင်ပြီးတဲ့အခါမှာအင်မတန်ကြီးတဲ့လဝကတိုင်ပေါ်မှာအသေးသက်ခဲ့ပါတယ်လဝကတိုင်ပေါ်မှာနာကျင်စွာဝေဒနာကိုခံစားရင်းနဲ့အသက်တော်ကိုဆုံးလုပ်ခဲ့ပါတယ်။အင်မတန်ကြီးမားလာတဲ့ကြောက်ကူကြီးတစ်ခုအတွင်းမှာယေရှုရဲ့အလောင်းတော်ကိုထည့်ပြီးတဲ့အခါမှာယောမစစ်သားတွေဟာပိတ်ဆို့ခဲ့ပါတယ်။သုံးရက်မြောက်တဲ့နေ့မှာတော့ကြီးစွာသောမြေပြင်ဟာလှုပ်ချင်းကိုဖြစ်ပေါ်ပြီးတဲ့အခါမှာယေရှုရဲ့အလောင်းတော်ကိုထားတဲ့သင်္ချိုင်းကိုကြီးဟာတွန်းသူဖယ်သူမရှိဘဲနဲ့သူ့လူလျောက်ပွင့်သွားခဲ့ပါတယ်။ယေရှုရဲ့နောက်တော်လိုက်တွေဟာကြောက်ချောက်ရွံ့ရွံ့နဲ့အဲ့ဒီရဲ့သခင်ယေရှုရဲ့အလောင်းတော်ကိုထားရဂူတဲ့ကိုဝင်ကြည့်တဲ့အခါမှာယေရှုကိုပတ်ရထားတဲ့အဝတ်များကိုသာတွေ့ကြရပြီးတော့ယေရှုရဲ့အလောင်းတော်ကိုမတွေ့ရဘဲနဲ့အံဩစွာပြန်လာခဲ့ရပါတယ်။နောက်နှစ်ပေါင်းများစွာကြာပြီးသွားတဲ့အခါမှာယေရှုရဲ့နောက်တော်လိုက်တဲ့ဟာယေရှုပြောခဲ့တဲ့စကားနဲ့ယေရှုတုန်သင်ဆုံးမခဲ့တဲ့အကြောင်းအရာတွေကိုနားလည်သဘောပေါက်ခဲ့ပါတယ်။ယေရှုဟာသူ့ရဲ့ဘဝကိုလောကမှာရှိတဲ့လူသားတွေအတွက်စည်သေးခံမယ်လို့ပြောခဲ့တဲ့အကြောင်းအရာတွေကိုနားလေသဘောပေါက်ခဲ့ရပါတယ်။ယေရှုကသူ့ရဲ့ဘဝကိုစည်သေးခံခဲ့တယ်။အသေးသချင်းကိုခံပြီးတော့သုံးရက်မြောက်သောနေ့မှာရှင်ပြန်ထမြောက်တယ်။သုံးရက်မြောက်သောနေ့မှာတည်ခြင်းကနေပြီးတော့တပံပြန်လဲပြီးတော့ထမြောက်ခဲ့ခြင်းဟာကျွန်တော်တို့လောကလူသားတွေအတွက်အပြစ်ကိုကယ်လွတ်ဖို့ရန်အတွက်ဖြစ်တယ်ဆိုတာသဘောပေါက်နားလည်ခဲ့ရပါတယ်။ဒါကြောင့်မလို့လွန်ခဲ့တဲ့နှစ်ပေါင်း2000ကယေရှုဆိုတဲ့ဣသေလတိုင်းနိုင်ငံလူသားတယောက်ဟာမိမိရဲ့အသက်ကိုစွန့်မယ်။ပြီးတဲ့အခါမှာသုံးရက်မြောက်သောနေ့မှာတည်ခြင်းကနေပြီးတော့ပြန်ရှင်လာတယ်။ကောင်းဝင်ပုံကိုပြန်လည်တက်ကြွသွားပြီးတော့ဘုရားသခင်နဲ့အတူဆူဆံခဲ့ပါတယ်။အဲ့ဒီယေရှုရဲ့အသေးခံခြင်းနဲ့ထမြောက်ခြင်းကကျွန်တော်တို့လောကလူသားတွေကိုလွတ်မြောက်စေဖို့အတွက်ပဲဖြစ်ပါတယ်။ဒါကြောင့်မလို့ယေရှုကငါသည်လမ်းကြီးဖြစ်တယ်။ဘလို့လမ်းကြီးမျိုးလဲ။ဘုရားသခင်စီကိုပို့ဆောင်တဲ့လမ်းကြီးဖြစ်ပါတယ်။ဘလို့အသက်လဲ။ထာဝရကာလတိုင်အောင်ရှင်တန်ရမယ့်အသက်ကိုကျွန်တော်တို့ကိုပေးခြင်းဖြစ်ပါတယ်။ငါဒီတမာတရားဖြစ်တယ်ဘလို့တမာတရားမျိုးလဲတမာတရားဆိုတာမှန်ကန်တဲ့အကြောင်းအရာဖြစ်ပါတယ်ဒါကြောင့်မလို့ငါကိုယုံကြည်သောသူသည်တည်လွန်တော်လဲရှင်လိမ့်မယ်ယေရှုကသူ့ကိုယုံကြည်ပါကတည်တဲ့အခါမှာလဲပူဇော်မလို့ပါဘူးနောင်တမလွန်အရေးအတွက်စိတ်အေးရပြီဖြစ်ပါတယ်နောင်တမလွန်မှာလမ်းခရီးဖြစ်တဲ့ယေရှုကကျွန်တော်တို့ကိုဘုရားသခင်ကြီးပို့ဆောင်ပါမယ်။နောင်တမလွန်မှာတမာတရားဖြစ်တဲ့ယေရှုကကျွန်တော်တို့ကိုဂရုစိုက်ပါမယ်။နောင်တမလွန်မှာအသက်ဖြစ်တဲ့ယေရှုကကျွန်တော်တို့ကိုထာဝရအသက်နဲ့ပို့ဆောင်ပြီးတဲ့အခါမှာဘုရားသခင်ရဲ့ရင်ခွင်တော်မှာထာဝရရှင်ငြိမ်းချမ်းစွာနေထိုင်ရတဲ့အခွင့်ကိုပေးပါလိမ့်မယ်။ဒါကြောင့်မလို့မိတ်ဆွေဒီကနေ့မိမိရဲ့ဘဝအသက်တာကိုပြဋ္ဌာန်းပြီးတော့လောကလူသားအယောက်စီကိုချစ်တဲ့မေတ္တာနဲ့မိမိရဲ့ဘဝအတ္တတာကိုပြဋ္ဌာန်းအသက်ရှင်ခဲ့တဲ့ယေရှုရဲ့မေတ္တာကိုနားလည်သဘောပေါက်ပြီးတော့သူ့ကိုယုံကြည်လက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တွေဟာဒီလောကီဘဝမှာသာမကဘဲနဲ့နောင်တမလွန်ဘဝအရေးပါစိတ်ချလုံခြုံနိုင်ပြီဆိုတဲ့အကြောင်းကိုဒီနေ့ဖော်ပြရင်းနဲ့ပဲကျွန်တော်တို့ရဲ့မြို့ပြတ္တအတုဇာကဏ္ဍကိုဒီမှာပဲအဆုံးသက်ရနာလိုက်ချင်ပါတယ်ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုလောကကိုလူသားတယောက်အနေနဲ့ဆင်းကြွလာပြီးတော့မိမိရဲ့ဘဝကိုလောကလူသားတွေအတွက်ပြဋ္ဌာန်းအသက်ရှင်သွားတဲ့ဖျားဖြစ်တော်မူသောသခင်ယေရှုရဲ့အကြောင်းအရာလေးကိုမိမောင်းထိုးပြပြီးတော့ပြောပြပြီးတဲ့အခါမှာဒီနေ့အဆုံးသက် ရန်နာလိုက်ချင်ပါတယ်ရှေးလာမဲ့အပတ်များမှာလဲကျွန်တော်တို့ရဲ့အမှုပြုတတ်တာအတုကြာကဏ္ဍဆိုတဲ့အစီအစဉ်လေးကိုဆက်လက်ဆောင်မြွန်နားထောင်ပေးကြပါအောင်လို့ပြောကြရင်းနဲ့ပဲကျွန်တော်တို့ရဲ့အစီအစဉ်လေးကိုရန်နာလိုက်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
ကြားခဲ့ရတဲ့အစီအစဉ်နဲ့ပတ်သက်ပြီးမိတ်ဆွေများစာရေးဆက်သွယ်လိုပါကမျော်လင့်စရာလူငယ်ကပါစာတိုက်တက်တာအမှတ်133 ရန်ကုန်မြို့မျော်လင့်စရာလူငယ်ကပါစာတိုက်တက်တာအမှတ်133ရန်ကုန်မြို့တို့စာရေးဆက်သွယ်နိုင်ပါတယ်ခင်ဗျာဒါအပြင်အလင်းတို့ခရီးစဉ်ဆိုတဲ့တမချန်းစာစာပေးစာယူသင်ခန်းစာများကိုလည်းအခမဲ့မှာယူလေ့လာနိုင်ကြောင်းသတင်းကောင်းပေးလိုက်ပါတယ်ခင်ဗျာ